2004ခုနှစ်မှာ KIO အပါအဝင်ဒီအပြစ်ခတ်ရစည်73ဘွဲ့ကနေပြီးတော့ညီလာခံကိုဥပဒေပြုရေးကဏ္ဍအာဏာခွဲဝေအပိုင်းနဲ့ပတ်သက်ပြီးတော့ခုနှစ်ချက်တင်ပြခဲ့တာရှိပါတယ်ဥမာအဖြစ်ဟိုထပ်တူဥပဒေပြုစီရင်ထားရှိရေးလို့เนาะကျွန်းကြံအာဏာကိုပြည်နယ်တွေမှာထားရှိဖို့လို့ပြည်နယ်လွှတ်တော်တွေမှာဟိုလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာဥပဒေပြုပိုင်ခွင့်တွေရှိဖို့ဆိုတဲ့အချက်တွေတင်ပြခဲ့တာဟိုဘုံမူကြီးလွန်တောင်လည်းမှတ်မိလိမ့်မယ်ထင်ပါတယ်အဲ့လိုတင်ပြခဲ့တဲ့စာရန်အခြေအနေရောဘယ်အခြေအနေရောက်သွားလဲခင်ဗျာ
ကျောင်းဒီအမျိုးသမီးလာခိုင်ရနေကိုမချုပ်သေးပါဘူးအဲ့ဒီတော့အခုဘလော့ဆက်သွားမလဲလူတရားချင်းကြတာပေါ့အဲ့ကံတပည့်ပြတော့မလို့လို့ကျွန်တော်ယုံကြည်ပါတယ်နည်းနည်းတော့တို့အချင်းယူရပါအောင်လိမ့်မယ်ကျောင်းဒီဒီလိုပဲယူစားတယ်အဲ့တခြားအချက်တွေအများကြီးဆွေးနွေးစရာအရေးကြီးတဲ့ဟာရှိတဲ့အနေနဲ့ဒီကေအော်ဂနိုက်တင်ပြတာကအရေးတကြီးအဲ့ဒါဆွေးနွေးတာမျိုးတော့မလုပ်ဘူးချင်တယ
်ဘုံမူကြီးလွန်တောင်ပြောတဲ့ဇကားထဲမှာအမြတ်တညီလာခံဟာမပြီးနိုင်နေဘူးဆက်ပြီးတော့ဆွေးနွေးစရာတွေကြံနေတယ်လို့ပြောတယ်ဒါပေမဲ့မြန်မာစစ်စိုးကတရားဝင်ကြီးညာထားချက်အရာဆိုရင်လက်ရှိကျင်းပနေတဲ့အမြတ်တညီလာခံဟာတိတ်မကြပဲနဲ့ဟာလာပြီးစီးတော့မယ်ဆိုတာကိုဒီကျွန်တော်တို့ပြန်ကြားရေးဝန်ကြီးကိုယ်တိုင်အတိအကျပြောထားပြီးဖြစ်ပါတယ်ဒီအမြတ်တညီလာခံမပြီးနိုင်နေဘူးဆိုတာဘယ်လိုအထောက်အထားနဲ့ဘုံမူကြီးလွန်တောင်ကပြောလဲခင်ဗျ
မပြည့်နဲ့ဘုရားအတိလို့ပါပြီးတော့ပြီးမှာပေါ့ဗျာအခုတို့ပြင်ညာထားတဲ့အတိုင်းဒါပေမဲ့လို့ဒီဘယ်နဲ့ဘယ်ရက်မှာပြီးမယ်ဆိုတာကတော့ဘယ်လိုမဆိုကြိုတင်ရောမမြင်တဲ့ဥစ္စာစိတ်ထဲမှာရှင်တဲ့ဥစ္စာကိုပြောခြင်းတာဖြစ်တယ်ဘာကြောင့်လဲဆိုတော့လွန်ခဲ့တဲ့အချိန်မှာဘယ်နှခါဘယ်နှခါဘာဒီပြောခဲ့တယ်လဲအဲ့ဒါလေးတွေ့ကြသလားတတိကိုကျွန်တော်အမြင်ကတော့အကောင်းဒီဒီနဲ့တော့ပြီးပြီဟဲ့အဲ့ဒါပြီးတာတော့မှဆက်ပြီးတော့ညင်နေဖို့အမျိုးမျိုးပေါ်လာအောင်မယ်ကျွန်တော်ကဒီလိုယုံကြည်တယ်
အခုလက်ရှိကျင်းပနေတဲ့ညီလာခံဟာတို့မြန်မာသတင်းစာတွေမှာနောက်ဆုံးအကြိမ်ညီလာခံလို့ပြောပေမဲ့လို့နောက်ဆက်တွဲဆွေးနွေးစရာတွေနောက်တစ်ခါတို့ညှိနှိုင်းစရာတွေကြံနေသေးတယ်လို့ဘုံမူကြီးလွန်တော်ကယုံကြည်နေတဲ့သဘောပေါ့
ကျွန်တော်ကကြံနေတယ်လို့ဆိုလို့ရမဟုတ်ဘူးအချင်းရောက်တဲ့အခါမှာလိုအပ်တဲ့ချက်တွေကိုပြန်ပြီးတော့ညှိနှိုင်းဖို့ဖြည့်ဆွဲဖို့ပေါ်လာနိုင်မယ်ကျွန်တော်ပေါ်လာမယ်ချင်တဲ့ဥစ္စာကိုကျွန်တော်ပြောတာပါ
ဒါပေမဲ့တခု
လဲဆိုလို့ရှိရင်ကျွန်တော်ဒီပထမအကျင့်ညီနိုင်နိုင်တကယ်လက်ချန်အကုန်လုံးရှင်းပြဖို့ဟာအခုဒီနဲ့ဒီပြီဒါပေမဲ့လက်ခံကြတော့မြင်လာတဲ့ဟောချန်တဲ့ဒီချန်တဲ့အဲ့ဒီတော့ကနည်းနည်းပြန်တော့ဆွေးနွေးမှုဟာပေါ်လာနိုင်မယ
်ဒီမြန်မာစစ်စိုးအနေနဲ့လက်ရှိညီလာခံဖွဲ့စည်းပုံအခြေခံဥပဒေမှာပါဝင်တဲ့အချက်တွေကိုပြင်ကျင်နေဆိုရင်ကျွန်တော်တို့အနည်းဆုံးစနစ်ဆောင်ရမယ်။ညောတွတ်တော်တက်တန်းနှစ်ခုဖြစ်တဲ့စနစ်ဆောင်ရမယ်။စနစ်ပြီးတဲ့အချိန်မှာပြင်ညင်နေဆိုရင်တောင်မှအဆင့်30နဲ့ပြင်ရမယ်။ပထမအဆင့်ကတွတ်တော်ကိုယ်စားလှယ်20ရာနှုန်းကဒီပြင်ညင်တဲ့အချက်ကိုသဘောတူရမယ်။ပြီးတော့မှ85ရာနှုန်းတွတ်တော်ကိုယ်စားလှယ်တွေကနေထောက်ခံရမယ်။တတိယအဆင့်အနေနဲ့ကျမှဒီပြင်တဲ့အချက်ကိုလူမှုစာရခိုင်ဝဲလုပ်ပြီးတော့ကျမှ50ရာနှုန်းကျော်ထောက်ခံမှသာလျှင်ပြင်ရမယ်ဆိုပြီးဒီဆွေးနွေးအကြံပြုထားတာတွေသတင်းစာမှာဖတ်ရပါတယ်။နောက်တစ်ခါတွတ်တော်တက်တန်း3ချိန်ပြည့်တဲ့အခါကျတော့မှပြင်ရှင်တပဆိုရင်တော့ဒီတွတ်တော်ကိုယ်စားလှယ်ဥယျာဉ်ရဲ့3ပုံ2ပုံသဘောတူညီချက်နဲ့ပြင်နိုင်တယ်ဆိုတော့ဒီကျွန်တော်တို့ရွက်ကောက်ပွဲအဆင့်တောင်လိုသေးတယ်ဆိုတော့ကခုနဗမုကြီးလွန်တောင်ပြောသလိုပြင်ဆင်တင်တာတွေကြံနေဆိုတော့နောက်ထပ်အနည်း20ကြာမလား30ကြာမလားဟိုတော်တော်လေးအချိန်ခံမှခက်နေတဲ့အတိပဲတက်ရောက်မနေဘူးလားခင်ဗျအ
ဲအခုဆရာပြောတာကဒီအမျိုးသားမြေလာခံမှာဒီလူအပ်တဲ့အားလုံးပြီးတဲ့နောက်ပိုင်းဒီစီအပေါ်လာတဲ့ဟုတ်ကိုပြောနေတာပါဆရာပြောတာအခုကျွန်တော်ပြောတာကအေးဒီလေးချန်တကလည်းအပိတနေကုန်ချုပ်ဖို့မရောက်သေးခင်စဉ်းစားမိတဲ့ဥစ္စာကြီးပေါ်လာနေတယ်ဆိုတဲ့ဟာအကြည့်ပေါ့ဗျာပြီးပြီလို့အောင်မဲ့တယ်ဒါပေမဲ့လို့တကယ်အပြည့်တော့မတတ်သေးဘူးအဲ့ဒီအချိန်မှာပူကောင်းအောင်စဉ်းစားမိတဲ့အခါမှာကြတော့တို့ကအဲ့ဒါဒီကိုပူတော့ကောင်းအောင်ပြောလုံးလာလိုက်မယ်လို့ကျွန်တော်ဒီလိုယူဆတယ
်73ပါတီတင်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီပြစ်ခတ်ရစေး6ဖွဲ့ကနေထပ်ပြီးတော့ကျွန်တော်တို့တင်လာရှိပါတယ်အဲ့ဒါခုနှစ်ချက်ထပ်တင်ပါတယ်အဲ့ဒီတော့ကညီလာခံရဲ့ဥတီရဲ့နေရာတွေဟောလာဒီနံပါတ်6ဖြစ်တဲ့အနာဂတ်နိုင်ငံရေးမှာစစ်တပ်ကဥဆောင်မှုရှိရမယ်ဆိုတဲ့အချက်ကိုဒီမိုကရေစီရဲ့ဥတီချက်တွေနဲ့လိုက်လျောညီတွေ့ဖြစ်ဖို့နောက်တစ်ခါဟိုစစ်မှန်တဲ့ပြည်တော်စုဖွဲ့စည်းတည်ဆောက်ရေးနဲ့အလှမ်းကွာနေတဲ့အခြေခံမူတွေကိုပြန်လည်ဆွေးနွေးခွင့်ပြုဖို့နောက်တစ်ခါနိုင်ငံရေးပါတီတွေအစုံလင်ပါဖို့နောက်တစ်ခါအရွေးချယ်ခံထွတ်တော်ကိုယ်စားလှယ်တွေပုံမှန်ကြဲကြဲပြန့်ပြန့်ပါဖို့နောက်တစ်ခါအပြစ်ခတ်ရစဲထားတာမဟုတ်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကိုလည်းညီလာခံကိုလေ့လာသူအနေနဲ့တက်ရောက်ဖို့စတဲ့အချက်တွေတင်ပြခဲ့တာရောအဲဘယ်အခြေအနေရှိလဲခင်ဗျအ
ဲဒါတွေကတော့ဝဲပါသေးတယ် အဲ့ဒါပဲပြည်စီတဲ့အခါမှာကျတော့ဘယ်အချက်ဒါဆွေးနွေးပြီးလဲတဲ့အချက်ဘာဝင်ဆောင်ရွက်ပြီးလဲဆွေးနွေးဥစားရောဖြစ်လာမှာအခုကအမျိုးသမီးလာခံမပြီးတဲ့တော့ဒါဒါဒီကိုကျွန်တော်ကိုယ်တိုင်ကလည်းမှဝင်နေတဲ့ဟာပုံကမဟုတ်ဘူးအဲ့ဒီတော့အဲ့ဒီမှာနေဝင်နေတဲ့လူတွေတော့မှဒီနေ့ပြောလို့မရတယ်ဘူးဒါကြောင့်ကျွန်တော်အလန်ဝဲတဲ့လူတယောက်အနေနဲ့တော့ပြောဖို့ချက်ပါလိမ့်မယ်
အမျိုးသားညီလာခံကျင်းပါရေးကော်မရှင်ကိုနှစ်ထောင်ငါးခုနှစ်ကတင်ပြခဲ့တဲ့အပြစ်ခတ်ရစေးအဖွဲ့ကြီးရဲ့မူရင်းစာကိုဖတ်ကြည့်တဲ့အခါမှာဒီစသုံးဘွဲ့တင်တဲ့စရန်ကိုကျွန်တော်တို့ဘာပြောထားလဲဆိုတော့ညီလာခံကျင်းပါရေးကော်မရှင်ဥက္ကဋ္ဌဦးအောင်တိုးနဲ့တခြားအဖွဲ့ကနေပြီးတော့အပြစ်ခတ်ရစေးစသုံးဘွဲ့
ဒီအချက်ခံလို့ပြန်ဆက်တော့မှာရေးဆွဲလို့မပြည့်တဲ့အခါမှာအကျွန်တော်လေးလေးနဲ့နဲ့ဒါတွေဖြစ်လိမ့်မယ်ဒါမလဲခံနိုင်ဘူးကွာဆလို့ရှိရင်တော့သောပါတဲ့လို့ကျွန်တော်ယူဆတယ်။ဒီပြည့်တဲ့အခါမှာထွက်ပေါ်လာတဲ့ဟာအဲ့ဒါတော့မှလေးတွေ့ဟိုကလည်း practice လုပ်တဲ့နေရာမှာတင်းတုံးတဲ့နေရာမှာဘာဒီပဲလို့ရှိတဲ့လေဒါတရားတော့ဒီအချင်းချင်းရဲ့ခင်မင်မို့နားလေမို့ အဲ့ဒီပေါ်မှာမူတည်တော့မှာဟိုမဖြစ်နိုင်တဲ့ဥစ္စာတော့ဖြစ်လာအောင်လုပ်နေတာကဒါတော့အချင်းချင်းရဲ့ဒီနားလေမို့ပေါ်မှာမူတည်လိမ့်မယ်။
KIU ဒုနိုင်ငံရေးတာဝန်ကဘုံမူကြီးလွန်တောင်းကိုဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ။